မောင်နှောမျိုးကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအထုကုဇလဲဟာမောင်နှောခင်အုပ်ချုပ်ရေးမှုရုံးမှာဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့ပင်ကားရီဒုက္ခသည်စခန်းတွေကပြန်ရောက်လာသူတွေနဲ့တွေ့ဆုံခဲ့တယ်လို့ခရိုင်အုပ်ချုပ်ရေးမှုဦးစိုးအောင်ကပြောပါတယ်
နကတိုင်ဝမ်သုံးခုလေလူရဲ့မွတ်စလင်ရဲ့တိုင်းရင်းသားရဲ့ပြန်လဲဝင်ရောက်လာတဲ့အခွင့်အရေးနဲ့အဲပြောရတယ်တော့ဒီမှာနေထိုင်တဲ့လူတွေအနေနဲ့လူစားတနည်းရှိပါသေးတယ်အဲတနည်းတွေမှာဘာတွေထုတ်တတ်မှုရှိလဲဘာတွေထုတ်တတ်မှုရှိတယ်တနည်းနည်းနည်းနေပါတော့ပထမစုံစုံနဲ့အခွင့်အရေးအတူတူပေါင်းနေတဲ့သုံးဘွယ်အဲ့လားမေးရ
တွေးဆောင်ဘွယ်ကိုတက်ရောက်လာတဲ့ရခိုင်ဟိန္ဒူနဲ့အစ္စလမ်တွေကိုအတူရှင်တွဲနေထိုင်တဲ့အခါအစဉ်ပြေမပြေဆိုတာတွေကိုမေးမြန်းခဲ့ကြောင်းဆွေးနွေးပွဲတက်ရောက်သူတွေကပြောပါတယ်ဟိန္ဒူဘာသာဝင်ဥမ္မောင်အီကတော့သူတို့ကိုရွှေ့ပြောင်းပေးတဲ့အောင်မလရွာမှာစားဝတ်နေရေးရေမီလန်စတဲ့အစင်မပြီတာတွေကိုပြည်စုံဘွဲမှာတင်ပြခဲ့ကြောင်းပြောပါတယ်
။အေးကျွန်တော်ဟိန္ဒူနဲ့ပတ်သက်ပြီးတဲ့ကျွန်တော်ကအခက်ကြီးကျွန်တဲ့ကျွန်သေးတာဟာကိုပဲတင်ပြတာပါ။ကျွန်တော်ကအခုဒီမှာအဲအောင်မလရွာမှာတော့နန်လာကျော်ပဲရှိပါပြီ။စားဝတ်နေတဲ့ရေဟိုရေရေရေလန်မီအရာအခက်ကြီးတာကိုပဲတင်ပြတာပါ။
ပင်ကားရီဒုက္ခသည်စခန်းတွေကနေမြန်မာနိုင်ငံမောင်းတော်မြို့ကိုပြန်လည်ဝင်ရောက်လာသူတွေနဲ့လည်းမြစ်စစ်ပါကနာကတွေ့ဆုံပြီးနေထိုင်ရတာအဆင်မပြေမပြေနဲ့ဘင်္ဂလားဒေ့ရှ်မှာနေထိုင်ရတာနဲ့မြန်မာပြည်မှာနေထိုင်ရတဲ့အခြေအနေတွေကိုမိမြန်းခဲ့တယ်လို့တွေ့ဆုံပွဲတက်ရောက်သူတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာနေထိုင်ရတာထက်မြန်မာနိုင်ငံမှာပြန်လည်နေထိုင်ရတာပိုပြီးအဆင်ပြေတဲ့အကြောင်းကိုတင်ပြဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေပြန်လည်ဝင်ရောက်လာတဲ့ဥမာမက်ရှရီကပြောပါတယ်။
သူတို့ကဘင်္ဂလားမှာနေတဲ့စစ်ဆန်နဲ့ပတ်သက်ပြီးတော့ပညာရေးပိုင်းကိုရှင်းပြတယ်အဲမှာရေးပိုင်းကိုလည်းရှင်းပြတယ်အခုနေတဲ့တိုင်းရကြတော့ကျွန်တော်တို့လည်းလည်းဘာမှအတားအဆီးမရှိပါဘူးဒါပေမဲ့ဘင်္ဂလားမှာဒုက္ခစခန်းကနေနောက်တစ်စခန်းတစ်ခုကိုသွားမယ်ဆိုရင်လည်းအတားအဆီးအကန့်အသတ်ရှိတယ်လို့ကျွန်တော်တို့အဲ့လိုရှင်းပြခဲ့တာရှိပါတယ်အဲဘင်္ဂလားနဲ့မြန်မာနဲ့နိုင်ချင်းပြီးသူကမဲရကမှာကြတော့အဲ့လိုဒီမြန်မာဘက်ကနေကျွန်တော်တို့အဆန်ပေတယ်ကြောင့်ဦးကျွန်တော်တို့အဓိကအူစားပေးပြီးတော့ကျွန်တော်တို့ပြောတာရှိပါတယ
်ဒီနေ့နေ့လည်းပိုင်းမှာလည်းကုလအထုကုဇလဲမစ္စစ်ဘာဂနာဟာရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ထွက်ပြေးနေတဲ့စစ်ပိတ်ဒုက္ခသည်တွေအခြေအနေနှစ်ဖက်တပ်တွေငြိမ်းချမ်းရေးဆွေးနွေးဖို့တစ်ဖက်နိုင်ငံကိုထွက်ပြေးနေတဲ့ဒုက္ခသည်တွေနေရပြန်ရေးကိစ္စတွေနဲ့2020ရွေးကောက်ပွဲကိစ္စတွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။ရခိုင်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးမြတန်းကကုလအထုကုဇလနဲ့တွေ့ရမှာရခိုင်ပြည်နယ်တိုက်ပွဲတွေရပ်ဖို့ဂျားခန့်အဖွဲ့အစည်းတစ်ခုလိုအပ်တဲ့အကြောင်းကိုအကြံပြုဆွေးနွေးခဲ့တယ်လို့ပြောပါတယ်
သူနဲ့ပြောတာကဒီတော့တင်းဆွနေတဲ့ပုံမှာအမြင်ချင်းဘယ်လိုဆွနေတဲ့ပုံမှာနိုင်ငံတော်အကြီးအကဲတွေနဲ့တွေ့တတ်မလို့အကြီးအကဲတွေနဲ့တွေ့တဲ့ဟာမှာအဲတင်ပြပါမယ်ဒီမှာပြောပါလားဒီတိုက်ပွဲပြီးတော့ရှုရှားဖို့အတွက်ကဒီခုနကတော့ဒီကြားခအခွင့်အရေးတခုလိုအပ်တယ်ဆိုတော့အကြံပေးလိုက်ပါလားကြားခအခွင့်အရေးတခုလိုအပ်တယ်ပေါ့လေဟိုဘက်တစ်ဖက်ညီမင်းဘောတော့
ကုလအထုကုဇလရဲ့ခီးစင်နဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ကိုမေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမနေ့ကလည်းရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မစ္စစ်ဘာဂနာဟာစစ်တပ်မျိုးမှာအရေးဖက်အဖွဲ့တချို့ကိုတွေ့ဆုံပြီးရွေးကောက်ပွဲအခြေအနေနဲ့စစ်ပိတ်လောက်ခတဲ့အရေးကိုဆွေးနွေးဖြစ်တယ်လို့သိရပါတယ်။ဆွေးနွေးပွဲမှာပါဝင်တဲ့ဝင်လက်ဖောင်ဒေးရှင်းကကိုကန်ခေါင်းဆောင်ကအထူးကိုယ်စားလှယ်နဲ့တွေ့ဆုံရမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးဖြစ်တယ်လို့ပြောပါတယ်။
ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲဖြစ်ဖို့လိုအပ်တယ်ပေါ့လေ။အခုကတော့ဒီရွေးကောက်ပွဲကာလမှာဒီလိုဆစ်ဖြစ်နေတယ်ဆိုရင်တော့နှစ်ဖက်တက်မတော်နဲ့ဒီရခိုင်တက်တော်အေနဲ့ဟိုနှစ်ဖက်ညှိနှိုင်းပြီးတော့မှဒီစစ်ပွဲရဖို့လိုအပ်တယ်ပေါ့။အဲဒါကိုနောက်ပိုင်းမှာဒီပွဲကိုအကြောက်ပြုပြီးတော့မှရွေးကောက်ပွဲမလုပ်ဘူးနိုင်ငံရေးပေါင်ကျင်းပြီးတော့စစ်ပောင်ပိုကျေတယ်ဆိုရင်ဒါကောက်တဲ့လက္ခဏာမဟုတ်ဘူးပေါ့နော်။အဲ့ဒါမျိုးတွေထောက်ပြတာပေါ့
။ကုလသမဂ္ဂအထုကုဇလဲရဲ့ရခိုင်ပြည်နယ်ခီးစင်နဲ့ပတ်သက်ပြီးရန်ကုန်မှာရှိတဲ့ကုလသမဂ္ဂရုံးကိုဆက်သွယ်မေးမြန်းရမှာတော့ဒီခရီးစဉ်ဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစီအစဉ်နဲ့လာတာကြောင့်ခရီးစဉ်နဲ့ပတ်သက်ပြီးပြောဆိုလို့မရကြောင်းသာပြောပါတယ်။မစ္စစ်ဘာဂနာဟာကုလသမဂ္ဂထွေထွေတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကုဇလဲအဖြစ်2018ခုနှစ်ဧပြီလမှာစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။သူတာဝန်ထမ်းဆောင်ခဲ့ပြီးနောက်မှာမြန်မာနိုင်ငံကို၃ချိန်လာရောက်လည်လာခဲ့ပြီးဒီတစ်ခေါက်ခရီးစဉ်ဟာစတုတ္ထအကြိမ်ဖြစ်ပါတယ်။ကျွန်တော်ကျော်လွင်ဦးပါ။